ြင်းဆုံးသိကျင်တာကအခုလက်ရှိထိုင်းနိုင်ငံမှာတင်ကြားနေတဲ့ဒီမြန်မာရွှေပြောင်းအလုသမားတွေရဲ့ကလေးငယ်တွေပေါ့နော်ပြီးခဲ့တဲ့ဒီသတင်းပတ်တွေအတွင်းမှာချင်းရိုင်မှာဖြစ်သွားတဲ့ကိစ္စဆိုလို့ရှိရင်ဒီပညာသင်နေတဲ့ထိုင်းကျောင်းမှာပညာသင်နေတဲ့မြန်မာကလေးတွေကိုဖမ်းဆီးပြီးတော့မြန်မာနိုင်ငံဘက်ကိုပြန်ပို့တယ်ပေါ့နော်အဲ့ဒီမှာအယောက်တရာကျော်လောက်စရင်ရှိနေတာပေါ့လေဒီထိုင်းအာဏာပိုင်တွေဘက်ကဘာကြောင့်ဒီချင်းရိုင်ခရိုင်မှာကြာမှာပေါ့နော်ဖြစ်ပွားရတယ်ပေါ့နော်သူတို့ဘာကြောင့်အဲ့လိုလုပ်ရတာလဲ
အခုကလေတချို့သတင်းမီဒီယာတွေကလည်းနည်းနည်းတော့နားလည်မှုနည်းနည်းလေးလွဲတဲ့ထင်တယ်အခုလိုမျိုးအဲ့ဒီကိစ္စဖြစ်တာကကျွန်တော်တို့ချင်းရိုင်ခရိုင်မှာဖြစ်တာမဟုတ်ဗျာဒါဘန်ကောက်နဲ့နီးနီးပဲဗျာဒီအန်ထောင်ဆိုတဲ့ခရိုင်မှာဖြစ်တာဘန်ကောက်နဲ့နီးပါတယ်ဒါပေမဲ့အဲ့ချင်းရိုင်ကဘာလို့ပါလဲဆိုတော့သူဖမ်းပြီးတဲ့ဟိုအဲ့ကလေးတွေကိုဖမ်းပြီးတော့ကျွန်တော်တို့ချင်းရိုင်ကအဲ့ကလေးတွေအဓိကချင်းရိုင်ခရိုင်တွေရပေါ့ဗျာမြန်မာပြည်နေဆက်ကနေပြီးတော့တောက်ခေါ်လာတဲ့ကလေးတွေဖြစ်နေတယ်ဒါကြောင့်မို့ကျွန်တော်တို့ကချင်းရိုင်ခရိုင်ကိုပို့တာနောက်တစ်ခုကလည်းအဲ့ဒီချင်းရိုင်မှာရှိတဲ့ကျွန်တော်တို့လူမျိုးဖောင်ဒေးရှင်းပေါ့ဗျာထိုင်းဖောင်ဒေးရှင်းဒီပညာရေးဖောင်ဒေးရှင်းတခုကဒီကလေးတွေကိုမပို့ခင်ပါသူတို့ရဲ့ foundation ကလက်ခံပြီးတော့ပညာသင်ကြားပေးမယ်ဆိုတော့ကံလန်းမှုတွေရှိတယ်ဒါကြောင့်မလို့တည်င်းနေမှာနည်းနည်းလေးဘယ်လိုပြောမလဲဟိုဝေဝါးသွားတာပေါ့ဗျာအမှန်ဆိုဖြစ်တာချင်းနေမှာဖြစ်တာမဟုတ်အန်ထောင်ဆိုတဲ့ခေတ်မှာဖြစ်တာဗျာအဲ့126ယောက်ပါအဲ့မြန်မာတွေကြီးပဲမဟုတ်ဘူးကမ္ဘောဒီးယားကလေးလည်းနည်းနည်းပါတယ်လို့ကျွန်တော်တို့သိရတယ်ဟုတ်ကဲ့
ဟုတ်ကဲ့ဘာကြောင့်အဲ့လိုဖြစ်သွားတယ်လို့ယူဆလဲ
ဒီကတော့ဟုတ်ကဲ့အဓိကတော့ကျွန်တော်တို့သုံးသတ်တာကဗျာဒီပညာကလေးတွေမိဂရန့်ရှစ်ပြောင်းကလေးတွေကိုဖမ်းပြီးတော့ပြန်ပို့တယ်ဆိုတော့အဲ့တည်င်းရဲ့နောက်ဆက်တွဲကကျွန်တော်လေ့လာစရာကောင်းပါတယ်ဥပမာဖြင့်အဲ့ဒီကျောင်းမှာကကျွန်တော်ထိုင်းစစ်စစ်ကလေးက9ယောက်ပဲရှိတယ်ကျွန်တော်ကိုယ်တိုင်လည်းအဲ့ဒီထိုင်းကျောင်းတွေနဲ့ပတ်သက်လို့လေ့လာတယ်ထိုင်းကျောင်းတွေမှာတို့ဟိုမူလရန်ကျောင်းအလယ်ရန်ကျောင်းရပါတော့သတ်မှတ်ထားတဲ့ကျွန်တော်တို့ဆရာအကြီးအတွက်သတ်မှတ်ထားတဲ့ကျောင်းသားဦးကြီးပုံမှာမူတည်ပြီးတော့ထိုင်းအစိုးရကနေပြီးတော့ကျွန်တော်တို့ပညာရေးဘတ်ဂျက်ပေါ့ပညာရေးရံပုံငွေတွေချပေးတာရှိတယ်ဆိုတော့အဲ့ဒီကျောင်းက9ယောက်ပဲရှိတော့တို့ကျောင်းကအပိတ်ခံရမယ့်အနေအထားမျိုးရှိတော့အဲ့မှာရှိတဲ့အကြောင်းဆရာကြီးတွေကဒီရွာလူကြီးနဲ့ညှိပြီးတော့မြန်မာပြည်နေဆက်ကနေပြီးတော့ကလေးတွေကိုတောက်ခေါ်လာတယ်ပေါ့ဗျာဒါကသူတို့သတင်းစာတွေမှာလည်းဒါကြေကြေပြပြရေးထားတာရှိပါတယ်ကျွန်တော်တို့မြင်တာကအဲကြောင့်မို့သူတို့ကအဲ့ဒီကိစ္စတွေကတစုံတရာလူကုန်ကူးမှုနဲ့ပါဆက်ဆက်တယ်ဆိုတဲ့ပုံစံမျိုးနဲ့ပြောဆိုတာရှိတယ်တရားစွဲတာမျိုးတွေရှိတယ်ဒါကြောင့်မို့လို့ကျွန်တော်တို့ကလေးတွေကပေါ့ဗျာကြားနေပြီးတော့ဒဇာခံပုံစံမျိုးဖြစ်သွားတယ်လို့ကျွန်တော်ကနားလဲတယ်ဒါကြောင့်မို့လို့လည်းတချို့ထိုင်းဖွဲ့စည်းတွေထိုင်းလူကွေးကော်မရှင်ထိုင်းကျွန်တော်တို့ကလေးသူငယ်များနဲ့ပတ်သက်တဲ့ NGO တွေကအခုဒီထိုင်းဆိုရဒီဌာနဆိုင်ရာတရားဆွဲထားရဆိုတော့တည်င်းနေရာစကျွန်တော်ထွက်နေတာရှိတယ
်။ဥပမာဆိုလို့ရှိရင်ဒီထိုင်းနိုင်ငံရဲ့မြောက်ပိုင်းပဲဖြစ်ဖြစ်တောင်ပိုင်းပဲဖြစ်ဖြစ်ပေါ့နော်ဒီထိုင်းနိုင်ငံတဝန်းမြန်မာပြည်နယ်ဆက်တလျှောက်ပေါ့နော်။နောက်ဒါဥတုချစ်တို့နေတဲ့အပိုင်းဒီမှာဆိုရင်လေဒီမြန်မာနိုင်ငံကလာတဲ့ကလေးတွေအတွက်ကိုကြောင်းနေပေါ့နော်။ပုဂ္ဂလိကကြောင်းနေလို့မျိုးဒီလိုမျိုးဖောင်ဒေးရှင်းနေကဖွင့်ပေးထားတဲ့ကျောင်းနေလေရှိတဲ့အခါကျအဲ့လိုကျောင်းနေကြတော့ဒီလိုမျိုးထိုင်းအာဏာပိုင်ဒီဘက်ကဝင်ပြီးတော့ဖမ်းဆီးတာမျိုးဖိအားပေးတာရောရှိလားရှင
့်အဲ့ဒါကြောင့်မလို့ပေါ့ကျွန်တော်ကလေအဲ့ဒါကိုတချို့ကျွန်တော်တို့ကျောင်းသားမိဘတွေရောအဲ့ဒီအန်ထောင်မှာထိုင်းဆိုးကကျောင်းဖြစ်တာတော့မှပဲကျွန်တော်တို့မြန်မာရှေ့ပြောင်းဥဒမာကလေးနဲ့ကျွန်တော်တို့ဒီကမ္ဘောဒီးယားကလေးတွေကို126ကိုဖမ်းပြီးတော့ဟိုချင်းတိုင်းနေဆက်ကိုပို့တယ်တချို့59ယောက်ကိုပို့တယ်ဟိုဂျန်နဲ့ကျွန်တော်တို့68ယောက်ကတော့ဟုတ်ဥစားကျွန်တော်တို့ဒီမိဘတွေလာခေါ်လို့ပြန်ပေးတယ်ဆိုတဲ့တည်င်းတွေထွက်တယ်ဒါကျွန်တော်တို့ကအဲ့လောက်အကြောင်းမလို့ကျွန်တော်တို့ကစိုးရိမ်တယ်ကျွန်တော်တို့ကိုယ်တိုင်လည်းကိုကျွန်တော်တို့ဖောင်ဒေးရှင်းနာမည်နဲ့ဖွင့်ထားတဲ့ကျောင်းနဲ့ကျောင်းရှိတယ်အဲ့ဒီကျောင်းမှာကျောင်းသား800လောက်ရှိတယ်နောက်ကျွန်တော်တို့ကိုယ်တိုင်ကထိုင်းဆွာကျောင်းတွေကိုပို့ထားတာပေါ့နော်ကျွန်တော်တို့ဖန်ကားခရိုင်ထဲမှာပဲကျွန်တော်တို့ထိုင်းဆွာကျောင်း44ကျောင်းမှာကျွန်တော်တို့ပို့ထားတဲ့ကလေးက904ယောက်ရှိတယ်ဒါမူလတန်းကနေပြီးတော့ဟိုတက္ကသိုလ်ကောလိပ်ထိရောက်နေတဲ့ကလေးတွေပေါ့ဗျာဆိုတော့အခုအဲ့လိုမျိုးအန်ထုံမှာဖမ်းပြီးတော့ပြန်ပို့တဲ့ကိစ္စကကျွန်တော်တို့အတွက်ကတကယ်ကိုကျွန်တော်တို့ဟိုတုံ့လှုပ်စေတယ်ပေါ့ဗျာတကယ်ကိုရှော့ရစေတယ်ဟာအဲ့ဒီပြည်နယ်မှာတော့မှအဲ့လိုတွေဖမ်းတာဘာဖြစ်လို့လဲပေါ့နော်ဒီအာဏာပိုင်တွေကသူတို့အစိုးရကသတ်မှတ်ထားတဲ့ဒီကျွန်တော်တို့ပညာရေးရနဲ့ပတ်သက်တဲ့ policy မူဝါဒတွေကိုမသိလို့လားဒါမို့တခြားဘာပြဿနာတွေကြောင်းဘလို့လဲငါတို့ကလေးတွေကအဖမ်းခံထိရလဲဆိုတော့ခါမျိုးကျွန်တော်လေ့လာပါတယ်ကျွန်တော်ကိုယ်လည်းဟိုဘန်ကောက်မှာနေပြီးတော့ချို့လေ့လာတဲ့လိုအပ်တဲ့အဖွဲ့အစည်းတွေရှင်းနေတွေကျွန်တော်တို့ဟိုတွေ့ပါတယ်သူတို့လည်းဟိုသူတို့တောင်းတဲ့အချက်လက်တွေကျွန်တော်တို့ပေးပါတယ်ဆိုတော့ကျွန်တော်တို့ကိုနိုင်ကလည်းပညာရေးလုပ်နေတယ်ဆိုတော့ဒီအဲ့ဒီနောက်ဆက်တွဲကတခြားနိုင်ငံတခြားပြည်နယ်နဲ့တိုင်းမှာရှိတဲ့မြန်မာရွှေပြောင်းအလို့သမားကလေးတွေရဲ့အကြောင်းရောထိုင်းအကြောင်းတွေမှာတက်တဲ့မြန်မာကလေးတွေအတွက်ပါကျွန်တော်ဆိုးရိမ်တယ်ဥပမာဖြစ်မဲဆောက်လို့နေရာမျိုးဆိုမြန်မာရွှေပြောင်းအဖွဲ့အစည်းတွေနဲ့ဖွဲ့ထားတာက54ကြောင်း664ကြောင်းရှိတယ်လို့ပြောတယ်ဒါပေမဲ့ဒါတော့မှ တခြားထိုင်းကျောင်းတွေမှာလည်းကလေးတွေကတောင်းနေရှိပြီးတော့ကလေးတွေကတက်နေကြတယ်ဆိုတော့အဲ့ဒီကိစ္စကိုတခြားမလို့ထိုင်းသူကဟောမူဝါဒကိုရှင်းရှင်းလင်းလင်းသူတို့ရဲ့ဌာနဆရာတွေသူတို့ရဲ့ဟိုလူထုတွေကိုသိဖို့လူတွေကိုကျွန်တော်တို့ဖွဲ့စည်းနေတယ်လည်းအဲ့ကိစ္စကိုစနေနေ့ကြလေ့လာပြီးတော့လူအပ်တဲ့ဌာနဆရာတွေအစိုးရဖွဲ့တွေနဲ့ဒါကျွန်တော်တို့ပူးပေါင်းဆောင်ရွက်မယ်ပူးပေါင်းဆောင်ရွက်တင့်တယ်လို့ကျွန်တော်တို့ကအမြဲတမ်းလှုပ်ဆောင်မှုတွေတော့လုပ်နေပါတယ်ဗျာဟုတ်ကဲ့
အခုလက်ရှိထိုင်းနိုင်ငံမှာဟိုရွှေပြောင်းလို့မြန်မာရွှေပြောင်းအလုပ်သမားတွေရဲ့ကလေးငယ်တွေဒီအားလုံးပေါ့မြန်မာကလေးငယ်တွေတင်ကြားနေတာဟိုအရေအတွက်ခန့်မှန်းခြေဘယ်လောက်လောက်ရှိမလဲ
ဟိုတိတိကျကျပေါ့နော်တချို့ဌာနဆိုင်ရာအဖွဲ့အစည်းတွေအားဒီသူရည်တနာစာတန်းတွေတော့ဒီကျောင်းသားဥယျာဉ်ကိုမလုပ်ထားပေမဲ့ကျွန်တော်တို့ဒီအကုန်လုံးပေါ့နော်ပညာရေးလုပ်နေတဲ့အဖွဲ့အစည်းတွေတခါကြမှာကျွန်တော်တို့ conference လုပ်တယ်သူတို့ကကျွန်တော်တို့ဟိုဒီသတင်းဌာနညွှန်ဝေတယ်ဆိုတော့အနည်းဆုံးကကျွန်တော်တို့ထိုင်းမြန်မာစာသင်ကျောင်းတွေမှာတက်နေတဲ့ကလေးတွေကကျွန်တော်တိုင်းနေရှိရှိတယ်လို့ကျွန်တော်တို့ထိုင်းကျောင်းတွေမှာကျွန်တော်တို့သူငယ်တန်းနေပြီးတော့တက္ကသိုလ် quality တက်နေတဲ့မြန်မာတွေကလည်းတိုင်းနေရှိတယ်လို့ပြောလို့ရတယ်ဒါကအနည်းဆုံးကကျွန်တော်တို့ကျောင်းပဲကျွန်တော်တို့ကျောင်းမှာလာတက်သွားတဲ့ register လုပ်သွားတဲ့ကလေးက9000ကျော်ရှိတယ်လို့ထိုင်းကျောင်းမှာတက်သွားတဲ့ကလေးကလည်း1000နဲ့ရှိရှိခဲ့ပြီးထွက်လိုက်ဝင်လိုက်တွေပေါ့နော်အဲ့ဒီဆိုတော့အဲ့လောက်ပဲကျွန်တော်တို့ကတော့ဟိုအကြံပေးကျွန်တော်တို့ကတွက်လို့ရတယ်ဒါပေမဲ့အခုကျွန်တော်ရဲ့ပြဿနာကရွှေပြောင်းပညာရေးလုပ်နေရတဲ့ပြဿနာကအဓိကကအခုကကျွန်တော်တို့ရဲ့ဟိုမနိုင်ဝင်နေကျွန်တော်တို့ထမ်းနေရတယ်ကျွန်တော်တို့အဖွဲ့အစည်းကြီးပဲမဟုတ်ဘူးကျွန်တော်တို့တွေးခဲ့တယ်ကျွန်တော်တို့လုပ်ဖို့ကံပဲအဖွဲ့အစည်းတိုင်းကမနိုင်ဝင်ထမ်းနေရတယ်ဘာလို့မနိုင်ဝင်လဲကျွန်တော်တို့2021မှာကျွန်တော်မြန်မာပြည်ထဲမှာဒီနိုင်ငံရေးနဲ့ပတ်သက်ပြီးတော့ကျွန်တော်အာဏာသိမ်းမှုတွေဖြစ်တဲ့အချိန်မှာမြန်မာရွှေပြောင်းလုပ်သမားတွေကသူတို့ကလေးတွေပါခေါ်လာတယ်ခေါ်လာတဲ့အချိန်မှာကျွန်တော်ခါတိုင်းကျွန်တော်တို့ကျောင်းမှာဥပမာဖြစ်ဟိုကျောင်းသားဥယျာဉ်တက်ဝက်ဒို့မဟုတ်3ပုံ3စားလောက်အဲ့လိုမျိုးတက်သွားတဲ့ကျောင်းတွေပါရှိတယ်ကျွန်တော်တို့ကျောင်းဆိုလို့ရှိရင်ဟိုပြီးခဲ့တဲ့အာဏာမသိခင်တုန်းက300ကျော်ရှိတဲ့ကျောင်းက900ရောက်ရှိနေတယ
်အဲ့တော့ဒီမြန်မာနိုင်ငံကရွှေပြောင်းကလေးငယ်တွေကဒီထိုင်းနိုင်ငံမှာသူတို့ပညာသင်ကြားတဲ့အခါသူတို့ရင်ဆိုင်ရတဲ့အခက်အခဲတွေပေါ့ကလေးတွေဘက်ကရောဘာလို့ဆိုတော့ Thai Brothers ကောက်လည်းသူတို့မဖြစ်မနေတင်ရမယ့်အနေအထားလေးရှိမှာပဲပေါ့နော်အဲ့ဆိုတော့အဲ့ဒီသူတို့ဒီကလေးတွေအတွက်ပညာသင်ကြားနေတဲ့အခြေအနေလက်တွေ့မှာရောဘယ်လိုရှိလဲရှင
်ကျွန်တော်ဖွဲ့စည်းနေတဲ့နှစ်ပိုင်းလုပ်တယ်ဆိုတော့တပိုင်းဒီကျွန်တော်တို့ကျောင်းမှာဗမာကလေးတွေကိုကျွန်တော်ဒီကျွန်တော်မြန်မာသင်ရောထိုင်းသင်ရောကျွန်တော်ကသင်ပေးတယ်ပေါ့နော်ကျွန်တော်အခုဆိုလို့ရှိရင်ကျွန်တော်တို့ကဟိုအရင်တော့ပေါ့နော်မိဘတွေကဗမာပြည်လဲပြန်မယ်ဆိုတော့ကျွန်တော်ဗမာပြည်ပြန်လို့ရအောင်ပြင်ဆင်ပေးတယ်ဒါပေမဲ့အရင်တည်းကကျွန်တော်ကမိဘနဲ့ညီးပြီးတော့ထိုင်းပညာရေးကလည်းဗာပဲပြောပြောကျွန်တော်တို့မြန်မာနိုင်ငံပညာရေးတဲ့တော့အများကြီးဟိုလက်တွေ့အသုံးချနိုင်တယ်ထိုင်းဘာသာစကားကလည်းလက်တွေ့အသုံးချမယ်မြန်မာပြည်ထဲပညာရေးစနစ်ကပိုကောင်းတယ်လို့ကျွန်တော်တို့ကိုယ်တိုင်တွေ့ချင်ပြီးတော့ထိုင်းကျောင်းကိုပို့တာရှိတယ်အခုဆိုလို့ရှိရင်လည်းကျွန်တော်တို့ကျောင်းမှာနေပြီးတော့ကလေးတွေ3 4 5နှစ်နေပြီးတော့ထိုင်းဘာသာစကားကိုကျွန်းကျွန်းကျင်ကျင်တက်ပြီဆိုတော့ကျွန်တော်ကထိုင်းကျောင်းကိုကျွန်တော်ကပို့တာပို့တဲ့အစီအစဉ်ရှိတယ်အဲ့ဒါကကျွန်တော်တို့ရှိကကျွန်တော်တို့ရှိမှာ9တန်း6တန်းနေပြီးလို့ရှိရင်ဟိုဘက်ဟိုမှာသွားပြီးတော့9တန်း7တန်း9တန်းကျွန်တော်တို့အဲ့လိုမျိုးပို့ပေးတာရှိတယ်ဒါကြောင့်မလို့ဟိုတခြားပေါ့နော်အခက်ခဲရတော့အစောပိုင်းကျွန်တော်ပို့ကစားမှာတော့အခက်ခဲတော့ရှိတာပေါ့ကလေးတွေကဘာသာစကားမတတ်တာတို့ကလေးတွေကိုနှိမ့်ချဆက်ဆံခံရတာမျိုးတွေစိုးရိမ်တာတို့ရှိတယ်တကယ်လို့ကျွန်တော်တို့ပို့လိုက်တဲ့15နဲ့16နှစ်ကာလအတွင်းမှာတော့အဲ့ပြဿနာတွေကတော့ကြီးမားမရှိဘူးကလေးတွေအတွက်ကတော့အဲ့ပြဿနာမရှိပါဘူးသူတို့ကလေးငယ်လေးပြဿနာမရှိနေပဲသူတို့စာသင်ရင်းနဲ့ပဲသူတို့ဟိုတတ်သွားတာပေါ့နည်းနည်း3နှစ်တွင်အဲ့ကြီးတဲ့ကလေးတွေပေါ့အခုလိုမျိုးအထက်တန်းကျောင်းသားလေးကြီးကြတော့နည်းနည်းအခက်အခဲရှိတယ်
အဲ့တော့ရလတ်တရားကိုဘယ်လိုရှိလဲရှင်အခုဆိုရင်ပေါ့ session နှစ်လောက်တောင်ကြာလာပြီဆိုတဲ့အခါကျတော့ဒီထိုင်းကျောင်းတွေဖြစ်ဖြစ်ဒီဗမာကျောင်းတွေကနေပြီးတော့ဒီပညာတွေတင်လာတဲ့ကလေးတွေအခုနောက်ဆုံးရလတ်ကဘယ်လိုအခြေအနေရှိလဲ
ရလတ်နဲ့ပြောမယ်ဆိုရင်တော့ကျွန်တော်တို့ပြီးခဲ့တဲ့လတုန်းကကျွန်တော်တို့ပြီးခဲ့တဲ့လဒီလထဲမှာပေါ့ဒီလထဲမှာ3ရက်နေရကျွန်တော်တို့အထက်တန်းကျောင်းဖွင့်ဝယ်ရှိတယ်အထက်တန်းကျောင်းပေါ့တော့ဒါဂျပန်တန်ယုံနေနဲ့လာလှူတယ်အဲ့ဒီအချိန်မှာကျွန်တော်တို့အစောရလတ်နဲ့ပတ်သက်တော့တို့ပုံသတိထားတော့တို့ NHK ပေါ့မြန်မာဟိုဂျပန်နိုင်ငံရဲ့ကျွန်တော်တို့ဒီဂျပန်နိုင်ငံရဲ့ဒီတကယ်ဟိုသတင်းမီဒီယာပေါ့နော်နိုင်ငံကသတင်းမီဒီယာဌာနတွေပါခေါ်လာတယ်နောက်ပြီးတော့ကျွန်တော်တို့ Netflix ပေါ့ကွာဒါတကယ်ရုပ်ရှင်အဲ့ဒါလည်းကျွန်တော်5မိနစ်ပညာရေးနဲ့ပတ်သက်ပြီးတော့လာရိုက်တယ်ရှိတော့အစောပြောတဲ့သူတို့ကဒီကျွန်တော်တို့ရဲ့ရလတ်ကိုပူသတိထားတယ်ဆိုတော့သူတို့အနေနဲ့ကျွန်တော်တို့ကျောင်းကိုတက်ပြီးတော့ကျွန်တော်တို့ကျောင်းကိုပဲဖြစ်ဖြစ်ကျွန်တော်တို့ကနေတစင်ထိုင်းကျောင်းကိုတက်ပြီးတော့ကလေးတွေထိုင်းနိုင်ငံထဲမှာအလုပ်ရနေတယ်ဘာအလုပ်တွေလုပ်နေလဲဆိုတာလာအင်တာဗျူးတယ်သူတို့ဘဝအရင်အချင်းနဲ့လက်ရှိရှင်တယ်ကျွန်တော်တို့ရှိမှာရှင်းပြောမယ်ဆိုကျွန်တော်တို့ကျောင်းသားဟောင်းတွေဒီပင်လယ်နားလေးနေတော့ကျန်ငါးဝင်းဟိုတယ်ကြီးမှာတကယ်ဟို executive chef ဖြစ်နေတာတို့ manager တွေဖြစ်နေတာတို့ 7-Eleven မှာငွေကင်တွေဖြစ်နေတာတို့ဥမာတချို့ site တွေမှာဒါကအခြေခံလေးတွေပေါ့ဒါတွေကတော့ကျွန်တော်တို့မြင်တာထင်တာလေတက္ကသိုလ်တွေဟို sorry hotel နဲ့ခီးသွားလာရေးတွေမှာ မန်နေဂျာတွေဇပွဲထူးမန်အဲ့ဒါမျိုးတွေလည်းအများကြီးရှိတယ်လို့ကျွန်တော်အဖွဲ့အစည်းမှာပြန်လုပ်ပြီးတော့ဘာသာပြန်တဲ့လူတွေလည်းရှိတယ်ဥပမာဖြင့်ထိုင်းလုပ်ငန်းတွေမှာလည်းဘာသာပြန်တဲ့လုပ်ငန်းတွေလုပ်နေတဲ့ကျွန်တော်ចောင်းသားတွေရှိတယ်ဒါကတော့ကျွန်တော်တို့မြင်သာထင်သာတဲ့ကိစ္စပဲ
အဲ့တော့ထိုင်းနိုင်ငံမှာလည်းသူ့နိုင်ငံရဲ့ဒီပညာရေးမူဝါဒကလည်းရှိထားပြီးသားဆိုတော့အခုဒီလိုမြန်မာနိုင်ငံကတိမ့်တဲ့ချီရှိလာတဲ့ဒီရွှေပြောင်းကလေးငယ်တွေရဲ့ပညာသင်ကြားရေးနဲ့ပတ်သက်ပြီးသူတို့ရဲ့ရှင်းရှင်းလင်းလင်းပေါ့နော်မူဝါဒမျိုးရှိလာရှင
်ပြောထားတယ်သူတို့လုံးဝရှင်းရှင်းလင်းလင်းပြတ်ထန်ပြီးတဲ့ဟာရှိတယ်အဲ့ဒါက2005ခုနှစ်တုန်းကပြတ်ထန်ခဲ့တဲ့ကျွန်တော်တို့အစိုးရပြောတဲ့ Education for All ဆိုတဲ့ policy ရှိတယ်အဲ့ဒါဒီကျွန်တော်တို့ဒီထိုင်းနိုင်ငံမှာရှိနေတဲ့ဒီနိုင်ငံသားမျိုးဆိုဘယ်ကလေးပဲဖြစ်ဖြစ်ထိုင်းနိုင်ငံရဲ့ကလေးတွေဒန်းတူအခွင့်အရေးရှိတယ်ထိုင်းစုကကျောင်းတွေမှာပညာသင်ခွင့်ရှိတယ်ဆိုတဲ့မူဝါဒရှင်းရှင်းလင်းလင်းရှိတယ်အဲ့ဒါနဲ့ပတ်သက်လို့လည်းကျွန်တော်တို့မူဝါဒစပြတဲ့အချိန်မှာရောကျွန်တော်တို့ပြတ်ထန်တဲ့အချိန်မှာပေါ့နော်ကျွန်တော်အဖွဲ့အစည်းနေတဲ့နိုင်ငံတကာအဖွဲ့အစည်းပေါ့ဒီ Plan International တို့ Save the Children တို့ကျွန်တော်တို့ပေါင်းပြီးတော့အဲ့ဒီ campaign တွေကျွန်တော်လုပ်ခဲ့ပြီဆိုလိုချင်တာကသူတို့ရဲ့ policy ကိုမူဝါဒကိုသူတို့လူမျိုးတွေသိအောင်အစားပိုင်းကမသိသေးဘူးကျောင်းလေးကိုယ်တိုင်မသိဘူးကျွန်တော်တို့ကလေးလက်မခံတာလို့ရှိတယ်အဲဒီမျိုးတွေကျွန်တော်လုတ်ပေးခဲ့တာရှိတယ်ဆိုတော့အခုကကျွန်တော်တို့ကိုယ်တိုင်လည်း18နှစ်ကျွန်တော်ကျောင်းခွင့်ခဲ့လို့ပဲဒီဘက်ကရှိတဲ့ကျွန်တော်တောင်ပိုင်းမှာရှိတဲ့ထိုင်းအာနာပိုင်းတွေလူပုဂ္ဂိုလ်တွေကသိလို့ကျွန်တော်တို့ကျောင်းနေပြဿနာမရှိဘူးလို့ကျွန်တော်နားလဲတာဟုတ်ပို့အရေးကြီးတာကျွန်တော်ကတစ်ချိန်တည်းမှာပြောတော့ဒါတော့ဆက်ဆက်ပြီးတော့ကျွန်တော်ကပြောချင်တာကကိုအစိုးရလို့ပြောနေတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေအစိုးရတွေပေါ့ဒါကိုကျွန်တော်တို့ထဲထဲဝင်စနေတကြဆောင်ရွက်တင်တယ်။ထိုင်းဆိုးရနဲ့ကျွန်တော်ဆေးရဆောင်ရွက်တင်တယ်။ group ကတော့ policy ရှိတယ်။တော့ကျွန်တော်တို့ဘက်ကဘာတွေတင်စီတင်တယ်ဘာတွေလုပ်ပေးတယ်။အဖြစ်လို့ဆိုတော့ရွှေပြောင်းအလုပ်သမားကလေးငယ်တွေရဲ့ပညာရေးကကျွန်တော်တို့အမျိုးသားရေးတာဝန်တရားလို့ဖြစ်နေတယ်။ဒီကလေးတွေပညာတတ်မှဒီကလေးတွေတစ်ချိန်ချင်းမှပမာပြူပြန်မှဒီကလေးတွေကတကယ်နဲ့အတွေ့အကြုံနည်းပညာတွေရမှကျွန်တော်တို့မြန်မာပြည်ပြန်နေချိန်မှာတို့အဆင်ပြေဖြစ်မယ်။မြန်မာပြည်ရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုဝင်ရောက်ကူညီနိုင်မယ်ဆောင်ရွက်နိုင်မယ်။ဒါကြောင့်မလို့ဒီအချိန်မှာထိုင်းဆိုရရဲ့ policy တွေရှိတာကတော့ရှိပြီးသားဖြစ်တယ်။ပို့ပြီးတော့ရေးကြည့်တာကကိုအစိုးရလို့ပြောနေတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေအစိုးရတွေကပညာရေးကိုထဲထဲမှုထိုင်းဆိုရနဲ့ပူးပေါင်းဆောင်ရွက်တဲ့နယ်လို့ပြောနေတယ်ပြောချင်တယ်။